ရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုးရွားလာနေတဲ့လူ့အခွင့်အရေးအခြေအနေတွေကိုချက်ချင်းကင်တွယ်ဖြေရှင်းဖို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကမြန်မာဆိုးရွားကိုနိုဝင်ဘာလ17ရက်တောက်ကြနေ့ကတောင်းဆိုလိုက်ပါတယ်ဒီကြောင့်ပြည်စုံကိုတော့မန္တလေးချမ်းကဆက်ပြောပြပါလိမ့်မယ
်နိုဝင်ဘာလ17ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တဲ့မစ်ရန်ဟီလီရဲ့ကြေညာချက်ထက်မှာအကြမ်းဖက်မှုတွေဖြစ်ပွားတဲ့ရခိုင်ပြည်နယ်မောင်တော်ဒေသတဝိုက်မှာတရင်6ပတ်ကြာအာဏာပိုင်တွေရဲ့အဝင်ထွက်ပိတ်ပင်တားမြစ်မှုကိုဝေဖန်ထားပြီးတော့ဆိုးဝါးလာနေတဲ့လူခွင့်ရချို့ဖောက်မှုတွေကိုမြန်မာအစိုးရအနေနဲ့ချက်ချင်းကင်တွယ်ဖြေရှင်းဖို့တောင်းဆိုထားတာဖြစ်ပါတယ်။တရင်6ပတ်လောက်အဝင်ထွက်လုံးဝပိတ်ပင်ထားတာဟာလက်ခံနိုင်စရာမရှိဘူးလို့လည်းပြောဆိုထားတာပါ။အောက်တိုဘာလ3ရက်ကရခိုင်ပြည်နယ်မောင်တော်ဒေသမှာရဲတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအာဏာပိုင်တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းလူခွင့်ရချို့ဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေတာကြောင့်အခြေအနေမှန်တွေကိုလေ့လာကြည့်ရှုဖို့မကြတဲ့ခင်ကပဲကုလသမဂ္ဂအရာရှိနဲ့5ဦးပါတန်တမန်အဖွဲ့ကိုအစိုးရဦးဆောင်ပြီးတော့2ရက်ကြာတွားရောက်ခဲ့ပေမယ့်ပြည်စုံမှုမရှိတဲ့ရလက်တွေသာထွက်ပေါ်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်အဒီဒေတာမှာနေမျိုးရှင်လေးလှုပ်ဆောင်နေတဲ့တပ်ဖွဲ့ဝင်တွေအတွက်လက်နက်တပ်ဆင်ထားတဲ့ရဟယင်ကိုအစိုးရကအသုံးပြုနေတာတန်တမန်တွေနဲ့တွေ့ဆုံပြီးသူတို့ရဲ့နေနာချက်တွေပြောပြခဲ့တဲ့ရွာသားတွေကိုညှဉ်းပန်းနှိပ်စက်မှုတွေရှိတဲ့ဆိုတော့အတိမပြုတ်နိုင်သေးတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာလည်းသူ့အနေနဲ့အတော်လေးစိုးရိမ်နေကြောင်းမစ်ရန်ဟီလီကပြောဆိုထားတာပါတစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေကိုတရားဥပဒေစိုးမိုးရေးပေါ်ခြေခံပြီးကင်တွယ်ဖြေရှင်းသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမကြသေးခင်ကပဲပြောဆိုထားပေမယ့်လူ့အခွင့်အရေးချုပ်ဖောက်မှုတွေရှိနေတဲ့ဆိုတော့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အစိုးရအနေနဲ့ကြိုးပမ်းလှုပ်ဆောင်တာမတွေ့ရသေးဘူးလို့လည်းမစ်ရန်ဟီလီကကြေညာချက်မှာပြောဆိုထားပါတယ်ဒီအခြေအနေတွေကိုဖြေရှင်းဖို့ရေးပေါ်ကင်တွယ်ဆောင်ရွက်ချက်တွေလိုအပ်တယ်လို့လည်းသူကထောက်ပြခဲ့တာပါတစ်ချိန်တည်းမှာပဲဂျနီဗာအခြေစိုက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကလည်းနိုဝင်ဘာလ17ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းကအရက်သားတွေကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့တဲ့အကြောင်းကုလသမဂ္ဂယုံကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာရင်ဟတ်ကပြောဆိုခဲ့ပါတယ်
UNHCR urges the government of Myanmar to ensure the protection and dignity of all civilians on its territory in accordance with the rule of law and its international obligations. UNHCR urges the government to immediately
ရာဥပဒေစိုးမိုးရေးနဲ့နိုင်ငံတကာစံနှုန်းတွေအတိုင်းကိုတိုင်းမိမှာရှိတဲ့ရတအားလုံးရဲ့ဂုံတိတ်ခါနဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့ UNHCR အနေနဲ့မြန်မာအစိုးရကိုတိုက်တွန်းလိုပါတယ်။အောက်တိုဘာလ9ရက်နေ့မတိုင်မီအချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းမှာအကြက်သား36,000ကိုအကူအညီတွေပေးအပ်နေတဲ့လူသားချင်းစာနာမှုပေးရေးအဖွဲ့တွေကိုအဲ့ဒီဒေတာစီချက်ချင်းဝင်ခွင့်ပေးဖို့ကိုလည်းတောင်းဆိုပါတယ်။ဘင်္ဂလားဒေ့အစိုးရအနေနဲ့နေဆက်ဒေတာကိုဖွင့်ထားပြီးမြန်မာပြည်ကအကြမ်းဖက်မှုတွေကနေထွက်ပြေးလာတဲ့အကြက်သားတွေကိုကူညီကယ်ဆယ်ဖို့ကိုလည်း UNHCR အနေနဲ့တောင်းဆိုပါတယ်
။ဒီပြောဆိုချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတုံ့ပြန်ချက်ရရှိဖို့စ조사ဆက်သွယ်ခဲ့ပေမယ့်ဖုန်းဖြည့်ဆို့မှုမရှိခဲ့ပါဘူး။အော်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မောင်းနှော့မြို့နယ်တွင်ကနေသားသောစကန်3ခုအကြမ်းဖက်တိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်5ဦးသေဆုံးမှုဖြစ်ရာစတင်ခဲ့ပြီးတဲ့အချိန်ကစလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေကအခုထိမတိမငြိမ်ရခိုင်ပြည်နယ်ရဲမှာအခြေအနေတွေကအခုထိမတိမငြိမ်ဖြစ်နေသေးပါရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားလူမျိုးရေးတက်မာမှုတွေစတင်ခဲ့တဲ့2012ခုနှစ်မှာလူတရာကျော်တည်ဆုံခဲ့ရပြီးတော့လူတသိန်းကျော်ဟာလည်း IDP ဒုက္ခသည်တွေဖြစ်ဒုက္ခသည်စခန်းတွေမှာနေထိုင်နေရဆဲဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားဒီပဋိပက္ခကိုဖြေရှင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ကိုဖီအန်နန်ဦးဆောင်ပြီးတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့တစ်ခုကိုဒေါ်အောင်ဆန်းစုကြည်ကဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ရှင်